Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 7925ရောအနေနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးသနာကြပါရှင်ဒီပေါ်နိုင်ငံမှာဒီကနေ့နေ့လယ်အစောပိုင်းကပဲအားပြင်းတဲ့ငရင်တစ်ခုထပ်ပြီးလှုပ်သွားလို့လူပေါင်း24ဦးမကတေဆုံးပြီးတော့တထောင်နီးပါးဒဏ်ရာရရှိတယ်လို့နောက်ဆုံးသတင်းတွေကသိရပါတယ်ရှင်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရှိုချီအပန်းဖြေမြို့မှာအခုအင်္ဂါနေ့မှာတွေ့ဆုံဖို့ရှိပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးပါမယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာလေဆီပြေးဒုက္ခတဲ့2000လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံပင်လယ်ကမ်းခြေတွေကိုရောက်လာခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့ကတော့
ရိုဟင်ဂျာဆိုတဲ့ဒီလူမျိုးစုနာမည်ကတော့မြန်မာနိုင်ငံမှာမရှိပါဘူး။မြန်မာနိုင်ငံမှာတော
့ပြည်တော်စုလွတ်တော်နာယကပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမမရှင်အပြည့်အစုံကိုသတင်းတွေအပြီးမှတင်ပြပေးမှာပါ။ဒါအပြင်တာယာဝရီအချင်းချောင်ထဲမှာထိမ့်သိမ်းခံထားရတဲ့တပိမောက်ចောင်းသားတွေနဲ့ဝင်ရံပြည်သူတွေကိုဒီကနေ့တာယာဝရီတရားရုံးမှာယုံထုတ်စစ်ဆေးတဲ့တဲ့နဲ့နိုင်ငံတကာအမျိုးသမီးရဲရာအမေရိကန်အထူးတန်အမတ်ကြီးကက်သရင်ရာဆယ်ကမြန်မာနိုင်ငံခီးစဉ်ရောက်ရှိနေတဲ့အကြောင်းတင်ပြချက်တွေကိုလည်းနောက်ပိုင်းမှာကြားရမှာပါခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးတန်နာကျော်နဲ့ကိုသားညုံတို့ကပြောပြပေးကြပါအောင်ရှင
်နေပေါ်နိုင်ငံမှာဒီကနေ့နေ့လယ်အစောပိုင်းကအားပြင်းတဲ့ငရင်တစ်ခုထပ်လောက်သွားပြီးတော့လူပေါင်း29ဦးမကတေဆုံးသွားတယ်လို့နောက်ဆုံးသတင်းတွေရသိရပါတယ်။နေပေါ်မှာလွန်ခဲ့တဲ့သတင်း၃ဘက်ကပဲအားပြင်းတဲ့ငရင်တစ်ခုလှုပ်ခဲ့ပြီးတော့ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်နေခြင်းအခုလိုမျိုးငရင်ကြီးတစ်ခုထပ်ပြီးတော့လှုပ်တာဖြစ်ပါတယ်။လူပေါင်း1000ကျော်နေပါကျော်လူပေါင်း1000ကျော်လည်းဒဏ်ရာရရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ပြင်အား 9.3 ရှိတဲ့ငရင်ကကက်စမန်ဒူမြို့တော်အရှေ့ဘက်မိုင်90နီးပါးကိုဗဟိုပြုတ်ပြီးတော့လှုပ်ခတ်တာလို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါရယ်တနားရီအတွင်းမှာကိုပြင်အား 6.3 အထိမြင့်တဲ့ငရင်အပါဝင်နောက်ဆက်တွဲငရင်6ခုထပ်လှုပ်သွားပါရယ်ငရင်လှုပ်လို့ UNICEF ကုလသမဂ္ဂကလေးတငယ်များရုံအဆအုံဟိုဘက်ဒီဘက်ရင်းခါပြီးတော့ဝန်ထမ်းတွေအားလုံးစပွဲအောက်မှာဝင်ပုံးရတယ်လမ်းမပေါ်ထွက်ပြေးရတယ်လို့အဲဒီမှာရှိတဲ့ဝန်ထမ်းတို့ကပြောပါရယ်ဒီကနေ့လှုပ်တဲ့ငရင်ဗဟိုချက်ဟာဧပြီလ25ရက်နေ့ကလှုပ်တဲ့ပြင်အား9.8ရှိငရင်ဗဟိုချက်ကနေပြီးတော့မိုင်60ကျော်ပဲဝေးတာပါပထမငရင်ကြောင့်လူပေါင်း8000ကျော်တေဆုံးရပြီးတော့ထောင်ပေါင်းများစွာအုံးမဲ့အိမ်မဲ့ဖြစ်ကုန်ခဲ့ရတာပါငရင်တန်တဲ့သူတွေအတွက်အစိုးရနဲ့အကူအညီပေးရေးအဖွဲ့တွေကအစားအစာနဲ့ရင်နဲ့ယာယီနေရာတွေအကူအညီထောက်ပံ့ပေးနေပါတယ်အကူအညီပေးရေးလုပ်ငန်းတွေဟာနောက်ဆက်တွဲငရင်တွေရာသီဥတုဆိုးရွားတာတွေနဲ့ဝေးလံတဲ့အရက်တွေကိုရောက်ဖို့ခက်ခဲတာတွေကြောင့်အစောပိုင်းရက်တွေမှာအတော်လေးအခက်ကြုံခဲ့ရပါတယ်။ပြီးခဲ့တဲ့လငရင်အရေးပေါ်ကုညီကယ်ဆယ်ရေးအတွက်လိုအပ်တဲ့ရန်ငွေဒေါ်လာ415သန်းမှလည်း22သန်းပဲရသေးတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်မှာပဲပြောထားပါတယ်ရှင်
။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာလို့ဆိုသူတွေအပြစ်ပါလာတဲ့ဆက်လီဒဇင်းကိုအင်ဒိုနီးရှားအာဏာပိုင်တွေကကြားဖြတ်တားဆီးလိုက်ပါတယ်။အချင်းမြောက်ပိုင်းကမ်းလွန်မှာအဲ့ဒီဆက်လေးကိုအင်ဒိုနီးရှားရေတပ်ကနေပြီးတော့တနင်္လာနေ့နှောင်းပိုင်းတုန်းကတားဆီးခဲ့တာဖြစ်ပြီးတော့လှေပေါ်ပါလာတဲ့လူတွေကိုအစားအစာရေနဲ့ဆေးဝါးအထောက်ပံ့နေပေးပြီးတော့သူတို့လမ်းတိုင်းဆက်ပြီးတော့လွတ်လိုက်တယ်လို့အင်ဒိုနီးရှားရေတပ်ပြောခွင့်ရသူကပြောပါတယ်။အဲ့ဒီလူတွေဟာအင်ဒိုနီးရှားနိုင်ငံကိုလာတာမဟုတ်ဘဲနဲ့ဘယ်သွားတယ်ဆိုတာကိုတော့ရှင်းလင်းလင်းမသိရဘူးလို့ပြောခွင့်ရသူကဆိုပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်လို့ဆိုသူ2000ကျော်ကိုလုံခဲ့တဲ့ရက်တွေအတွင်းမှာပင်လယ်တွင်းကယ်တင်ခဲ့ရပါတယ်။နောက်ထပ်လူထောင်ပေါင်းများစွာဟာလှေတွေပေါ်မှာအပြစ်အသိရှိနေနိုင်သေးတယ်လို့လှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေဟာလူမောင်းခိုကူးမှုကိုထိုင်းနိုင်ငံကမကြသေးခင်ရပ်ပိုင်းတွေအတွင်းနှိမ်နင်းနေမှုနဲ့ဆက်ဆက်နေတယ်ဆိုပြီးတော့ယူဆကြပါတယ်။ဒီကိစ္စဟာနိုင်ငံတကာရာဇဝတ်မှုဖြစ်ပြီးတော့ပြည်ထောင်စုကိုဖြေရှင်းဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီလိုအပ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုချာဝချာကဒီကနေ့မှပဲပြောပါတယ်။လူမောင်းခိုကူးသူတွေကကုန်းမော်တက်တာကိုဆက်မလုပ်ကြတော့တာကြောင့်လူထောင်ပေါင်းများစွာဟာပင်လယ်ထဲမှာရှိနေနိုင်တယ်လို့နိုင်ငံတကာရွှေပြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM ရဲ့ဒီအာရှပစိဖိတ်ဒေသဆိုင်ရာယုံကြည်ကဲ Jeff Lubovitz ကဒီကနေ့မှာပြောပါတယ်ရိုဟင်ဂျာ1000ကျော်ကိုမလေးရှားလူမောင်းခိုကူးသူတွေကလန်ကဝီကျွန်းရဲ့ဒီကမ်းလွန်မှာတရုတ်နေနေညဘက်ကပြစ်သွားခဲ့ကြတယ်လို့လည်းမလေးရှားရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီလူအများပြားဟာအားနေပြီးတော့ဆာလောင်မသိနေကြတယ်လို့တာဝန်ရှိသူတွေကဆိုပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာတရှိကင်ဆောင်ထားတဲ့မျက်နှာဖုံးစုလူတစုကအင်တာနက်ဘလော့ဂါတယောက်ကိုခုတ်တက်သွားပါတယ်။ မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးအယူလွှမ်းမိုးမှုမပါဘဲနဲ့ဘလော့ရေးသားသူတွေကိုဒီနေ့အတွင်းမှာတိုက်ခိုက်တာဒါ၃ချိန်မြောက်ဖြစ်ပါတယ်။ဘလော့ဂါအနက်တာဘီဂျွိုင်းဒက်စ်ကိုစိုက်တဲ့မြို့မှာဒါနဲ့ခုတ်သက်သွားတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နယ်ဝအမေရိကန်နိုင်ငံသားနာမည်ကျော်ဘလော့ဂါအဗီဂျစ်ဒရိုင်းရဲ့ဘလော့စာမျက်နှာမူတိုမွန်နာကိုအခုတက်ခံရတဲ့မစ္စတာဒက်စ်ကဆက်ပြီးတော့တာဝန်ယူထားခဲ့တာပါ။မစ္စတာရိုင်းကလည်းဘာသာရေးအစိုးရမှုကိုဆန့်ကျင်တဲ့စာတွေရေးသားပြီးတော့နာမည်ကျော်တဲ့သူဖြစ်ပြီးတော့ဒါကာတက်သူမှကျင်းပတဲ့စာအုပ်ပြပွဲတစ်ခုကနေပြန်လာမှတိုက်ခိုက်ခံရတာပါ။အဲဒီလူသတ်မှုအတွက်မတင်ကားသူတူကိုရေးကဖမ်းထားပါတယ်။ဒီလိုတိုက်ခိုက်မှုမျိုးမလှမှာဖြစ်ခဲ့တော့ကတော့ဒါကာမျိုးတော်မှာဝါရှိကာရော့ခ်မန်ကိုလူ၃ယောက်ကဓာတ်နဲ့ခုတ်တက်တာဖြစ်ပါတယ်။မစ္စတာရော့ခ်မန်ကအစ္စလမ်စံကျင်ရေးသားမှုကြောင့်တိုက်ခိုက်ခံရတာဖြစ်ပြီးတော့ဒီမှုနဲ့ဖမ်းမိတဲ့သူ၂ဦးကတော့ဘာသာရေးကြောင့်ကအကြောင်းသားတွေဖြစ်တယ်လို့ရဲကပြောပါတယ်ရှင်
။ဖိလစ်ပိုင်နဲ့ဂျပန်နိုင်ငံတို့ဟာပထမဆုံးအကြိမ်ဖြစ်တဲ့ပူးတွဲဆီဒက်ဆေးလေးကျင့်မှုလုပ်နေကြပါတယ်။ဒီနှစ်နိုင်ငံစလုံးဟာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့ပြင်းထန်အငင်းပွားနေကြတဲ့နိုင်ငံတွေဖြစ်ပါတယ်။တောင်တရုတ်ပင်လယ်မြေပြင်မှာဒီကနေ့လုတ်တဲ့ဆေးလေးကျင့်မှုတွင်ဂျပန်ဖြတ်သင်္ဘော၂ဆင်းနဲ့ဖိလစ်ပိုင်ရေတပ် Frigate စစ်သင်္ဘောတစ်စင်းပါဝင်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဒီဆေးလေးကျင့်မှုဟာတရုတ်နိုင်ငံကိုတခခုပြောဖို့ဆိုဖို့ရည်ရတာမဟုတ်ဘဲနဲ့စီးရေးစွန့်ရင်နဲ့ပူပေါင်းဆောင်ရွက်မှုအားကောင်းစေဖို့ရည်ရချင်းတာဖြစ်ပါတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဆေးလေးကျင့်ခန်းတစ်ခုမှာရဟယင်တစ်စင်းကဖိလစ်ပိုင် Frigate စစ်သင်္ဘောပေါ်ကနေထွက်ပြီးတော့ဂျပန်ဖြတ်သင်္ဘောပေါ်မှာဆင်းနာကိုလေ့ကျင့်တာပါဝင်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ပြည်နယ်ပြည်မှာထိတ်တိုက်တွေ့တာတွေပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေကိုရှောင်ရှားပြီးတော့ဘေးကင်းလုံခြုံစေရည်ရွယ်ချက်နဲ့လေ့ကျင့်တာဖြစ်ပါတယ်လို့ဖိလစ်ပိုင်ရည်တပ်ဦးစီးချုပ်ဖြစ်တဲ့ Jesus Milan က GMA online သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လို့လည်းဒီတရုတ်နိုင်ငံအနေနဲ့ကတော့ဒီဆေးလေ့ကျင့်မှုအပေါ်မှာစိုးရိမ်မကင်းဖြစ်မှုတွေရှိတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူ How Hu Chongyin ကဒီနေ့ပဲပြောပါတယ်။ဆေးလေ့ကျင့်မှုကိုဖိလစ်ပိုင်နိုင်ငံ Correct Do Jonah ဒီပိုင်နယ်ရှင်ဆက်ဆက်နေတဲ့28မိုင်ကျော်ရေပြင်နယ်နိမိတ်တွင်းမှာလုပ်တာဖြစ်တယ်လို့ GMA online သတင်းမှာဖော်ပြပါရယ်ဒီနေရာဟာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့အငင်းပွားတာမျိုးမရှိတဲ့နေရာတနေရာလည်းဖြစ်ပါရယ်ခင်ဗျာ
ဗီယိုအမေရိကန်အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာရုရှားသမ္မတ Vladimir Putin နဲ့ဆိုချီအပန်းဖြေမြို့မှာအခုအင်္ဂါနေ့မှာတွေ့ဆုံပါမှာ။ယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးကိစ္စတွေအပေါ်နှစ်ဖက်သဘောထားကွဲလွဲမှုတွေဖြစ်နေတာကြောင့်ဆက်ဆံရေးတင်းမာခဲ့ပြီးတဲ့နောက်ပိုင်းဒါဟာမစ္စတာကယ်ရီရဲ့ပထမဦးဆုံးရုရှားခီးစဉ်ဖြစ်ပါတယ်။ဆိုချီမြို့မှာပြုလုပ်မဲ့အဆွေးနွေးပွဲမှာမစ္စတာပူတင်ပါဝင်တက်ရောက်မယ်လို့ရုရှားအစိုးရပြောခွင့်ရသူဒမီထရီပက်စကော့ဖ်ကအတည်ပြုပြောဆိုပါတယ်။အရှေ့ယူကရိန်းကခွဲထွက်ရေးသဘုံတွေကိုအကူအညီပေးတာနဲ့ဆက်နွယ်ပြီးတော့ရုရှားအပေါ်မှာနိုင်ငံတကာကအရေးယူတန်းခတ်မှုတွေလှုပ်ထားတဲ့ကိစ္စဟာဆွေးနွေးပွဲအကြောင်းရက်ထဲမှာမပါဝင်လို့ရုရှားပြောခွင့်ရသူကနေပြီးတော့ရုရှားပိုင် Interfax သတင်းဌာနကိုပြောခဲ့ပါတယ်။ဒါမဲ့အဲ့လိုအဲ့ဒီကိစ္စပြောဆိုလာကြမယ်ဆိုရင်တော့ရုရှားအနေနဲ့သူ့ရဲ့ရည်တည်ချက်ကိုဖော်ပြသွားမယ်လို့ဆိုပါတယ်။အမေရိကန်ပြည်အောင်စုရဲ့သဘောထားအမြင်ကိုရှင်းရှင်းလင်းလင်းသိစေရဖို့အတွက်မစ္စတာကယ်ရီဟာရုရှားသမ္မတပူတင်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖ်တော်ဒိုရင်နဲ့နိုင်ငံဆိုင်ရာအကြောင်းအရာမျိုးစုံကိုဆွေးနွေးသားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဆွေးနွေးပွဲမှာတော့အီရန်နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်နိုင်ဖို့အီရန်နဲ့အင်အားကြီး6နိုင်ငံအကြားမှသဘောတူညီချက်ကိစ္စကိုအလေးထားဆွေးနွေးမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါရရှင့်။
အခုသတင်းပတ်ထဲမှာပြုလုပ်ဖို့ရှိတဲ့အမေရိကန်နဲ့ပင်လယ်ဝေ့နိုင်ငံများထိပ်သီးဆွေးနွေးပွဲကိုတက်ရောက်နိုင်မှာမဟုတ်တဲ့အကြောင်း Saudi Arabia Bin Salman ကသမ္မတဥပမာစီကိုတင်းလာနေတဲ့ကဖုန်းနဲ့စကားပြောခဲ့ပါတယ်။ထိပ်သီးဆွေးနွေးပွဲအတွင်းဆွေးနွေးကြမယ့်အကြောင်းအရာတွေကိုခေါင်းဆောင်နှစ်ဦးတို့ပြောဆိုစကားပြောခဲ့ကြတယ်လို့သမ္မတအင်ဘီရိုကထုတ်ပြန်ပါတယ်။အီရတ်၊ဆီးရီးယား၊လစ်ဗျားနဲ့ယီမန်နိုင်ငံကစစ်ပွဲတွေလိုမျိုးဒေသတွင်းအကြက်တဲတွေပေါ်မှာအမေရိကန်နဲ့ဒီပင်လယ်ကွေ့ဒေသမဟာမိတ်နိုင်ငံတွေကြားပူးပေါင်းဆွေးနွေးမှုပိုကောင်းလာအောင်လို့ဒီအစည်းအဝေးမှာအလေးပေးဆွေးနွေးကြဖို့ရှိပါတယ်။သမ္မတအင်ဘီရိုကတဲခင်းအိတ်ခမ်းမဲ့ညစာစားပွဲအတွက်ဘူဒုံနေ့ကျရင်တော့ဒီပင်လယ်ကွေ့နိုင်ငံတွေကအကြီးတန်းတာဝန်ရှိသူ6ဦးဝါရှင်တန် DC ကိုရောက်ရှိပါလိမ့်မယ်။အဲဒီနောက်ဂျာတာဘေးနေ့မှာတော့ဒီမေရီလန်းပြည်နယ်ကကမ့်ဒေးဗစ်သမ္မတအပန်းဖြေစခန်းမှာအစည်းအဝေးကိုကျင်းပကြမှာပါ။Saudi Bin ဟာမူလကတော့တူကိုရန်စီဝေးတယောက်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့သူ့စာ Saudi အင်ရှိမင်းသားဖြစ်တဲ့ Mohammed bin Nayef နဲ့ကာဝေးဝင်ကြီးလည်းဖြစ်တဲ့ဒုတိယအင်ရှိဇန် Mohammed bin Salman တို့ကိုဆင်လွတ်လိုက်ပါတယ်။ယီမန်နိုင်ငံမှာ9ရက်ကြာအပြစ်ခတ်ရစဲရေးလုပ်ဖို့အချိန်နဲ့တိုက်ဆိုင်နေတယ်လို့ Saudi တာဝန်ရှိသူတွေကပြောပါတယ်။ ဆော်ရီဟာယီမန်နိုင်ငံကဟူတီသဘုံတွေကိုလေကြောင်းတက်ခိုက်မှုမှာဥဆောင်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့အခုထိပ်သီးဆွေးနွေးပွဲကိုဆော်ရီပြည်ရင်မတက်ရောက်တာဟာအမေရိကန်ပြည်ထောင်စုရဲ့ဒီအီရန်နျူကလ িয়ার သဘောတူညီချက်ရဖို့လုပ်နေတဲ့အပေါ်မှာဆန့်ကျင်ကပ်ကွက်တဲ့သဘောဖြစ်တယ်လို့အမေရိကန်နိုင်ငံရေးသုတေသီချို့ကယူဆပါတယ်။သမ္မတအိမ်ပြီးတော့ပြောခွင့်ရသူဂျွန်အာနက်စ်ကတော့ဆော်ရီကအခုလေလောက်တာဟာသမ္မတအိုဘားမားကိုအလေးမထားတာမဟုတ်တယ်လို့ပဲအစည်းအဝေးတက်မဲ့ဆော်ရီအင်ရှိမင်းသားနဲ့ဒူးအင်ရှိဆန်တို့ဟာလည်းဆော်ရီနိုင်ငံရဲ့ဥဆောင်မှုတာဝန်ရှိသူတွေဖြစ်ပါတယ်လို့သမ္မတအိုဘားမားအနေနဲ့ယုံကြည်တဲ့အကြောင်းပြောပါတယ
်အမေရိကန်ပြည်အောင်စုအနေနဲ့ကျူးဘားနိုင်ငံကိုနှစ်ပေါင်း50ကြာစီးပွားရေးပိတ်ဆို့မှုပြုလုပ်ထားတာကိုအဆုံးသတ်ဖို့ပြင်သစ်သမ္မတဖရန်စွာအိုလန်ကတိုက်တွန်းသွားပြီးတော့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့ကျူးဘားနိုင်ငံကိုပြင်သစ်ကဆက်ပြီးတော့ထောက်ခံအားပေးသွားဖို့ကတိပြုသွားပါတယ်ကီဘာနဲ့အမေရိကန်နှစ်နိုင်ငံကြားနှစ်ပေါင်း50ကျော်ရှိထားခဲ့တဲ့စစ်အေးကာလရလဒ်ခါတိမှုတွေကိုအဆုံးသတ်ဖို့အတွက်ကီဘာသမ္မတရာဟုလ်ကတ်စထရိုနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကသဘောတူခဲ့ပြီးတဲ့နောက်မှာမစ္စတာအိုလန်ဟာကီဘာနိုင်ငံကိုရောက်လာတဲ့ပထမဦးဆုံးအနောက်နိုင်ငံခေါင်းဆောင်ဖြစ်ပါတယ်။ကီဘာနိုင်ငံရဲ့တိုးတက်မှုကိုထိခိုက်စေမယ့်ကိစ္စရပ်တွေကိုပယ်ဖျက်နိုင်ရေးပြင်သစ်အနေနဲ့လှုပ်ပေးလို့ရတာလှုပ်ဆောင်ပေးပါမယ်လို့ပြင်သစ်သမ္မတကဟာဗာနာတက္ကသိုလ်မှာမိန့်ခွန်းပြောသွားခဲ့ပါတယ်။ပြင်သစ်ခေါင်းဆောင်တယောက်ရဲ့ခီးပထမဦးဆုံးခီးဖြစ်တဲ့ကျူဘာကိုရောက်ရှိလာတဲ့မစ္စတာအိုလန်ဒ်နဲ့အတူပြင်သစ်နိုင်ငံကစီးပွားရေးကိုယ်စားလှယ်တွေလည်းလိုက်ပါလာတာပါသူတို့ကနှစ်နိုင်ငံကြားလက်ရှိဒေါ်လာတန်40ရှိနေတဲ့ကုန်သွယ်ရေးကိုတိုးချဲ့ဖို့အစိတ်အားထက်သန်နေပါတယ်နှစ်နိုင်ငံကုန်သွယ်ရေးနဲ့ပညာရေးသဘောတူညီချက်တွေကိုလည်းခေါင်းဆောင်နှစ်ယောက်လက်မှတ်ရေးထိုးခဲ့ကြပါတယ်မစ္စတာအိုလန်ဟာမစ္စတာကက်စထရိုနဲ့သူ့ရဲ့အကူနာမကျန်းဖြစ်နေတဲ့ဖီဒယ်ကက်စထရိုနဲ့လည်းတီးတန့်တွေ့ဆုံခဲ့ပါတယ်ရှင်
ဂျီမန်နိုင်ငံမှာ9ရက်ကြာပြစ်ခတ်ရစေးစတင်မှုပြစ်ခတ်ထဲမှာပေါအောင်ပတ်သက်နေတဲ့အဖွဲ့တွေအခုအင်္ဂါနေ့နှောင်းပိုင်းကစပြီးတော့ပြစ်ခတ်မှုတွေရနာထားဖို့ရှိပါတယ်။လူသားချင်းစာနာမှုအကူအညီတွေလုံမင်းလိုအပ်နေတဲ့ဂျီမန်နိုင်ငံစစ်ပွဲအတွင်းကရပ်သားပြည်သူတွေကိုအကူအညီတွေပေးနိုင်ဖို့အတွက်ယာယီအပြစ်ခတ်ရစေးယူဖို့သဘောတူညီထားကြပါတယ်။ဟူတီသဘုံတွေရောဆော်ဒီအစိုးရတပ်ပြင်ဒီလုံခဲ့တဲ့သတင်း6ပတ်ကြာလေကြောင်းတိုက်ခိုက်မှုတွေကိုဥဆောင်လုပ်ခဲ့တဲ့ဆော်ဒီဒီဥဆောင်တဲ့ညမောင်းအဖွဲ့တို့အားလုံးကဒီယာယီအပြစ်ခတ်ရစေးလုပ်ဖို့သဘောတူထားပါတယ်။ဒါပေမဲ့လို့တနင်္လာနေ့အထိတိုက်ခိုက်မှုတွေကပြင်းထန်ဖြစ်နေတာမို့လို့ယာယီအပြစ်ရပ်ဖို့အတွက်ကမသေးမချာဖြစ်နေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရပ်ဖို့အစားအစာရေးသန်းတဲ့ဒီစေဝါကူညီတွေအတွက်ကူညီလှူသားတွေကိုတွာလာခွင့်ပေးဖို့ပြည်သူတွေကိုဘေးကင်းရာတွာလာခွင့်ပြုဖို့ဒီပြစ်ခတ်မှာပါတဲ့အဖွဲ့အစည်းအားလုံးကိုအပြစ်ရပ်ဖို့တတ်မှတ်ချိန်မတိုင်ခင်လေးမှာပဲကုလသမဂ္ဂစာနာမှုလူသားချင်းစာနာမှုအကြီးအကဲဖြစ်တဲ့ Valerie Amos ကမြစ်တရဲခံထားပါတယ်။တိုက်ပွဲတွေအလဲမှာပိတ်မိနေတဲ့ရပ်သားပြည်သူတင်ကနားဟာရှင်သန်ရပ်တည်ဖို့ကခင်းနေတာမို့လို့ဂျီမန်နိုင်ငံမှာလူသားရပ်တည်မှုအကျတဲ့ကြီးမားလာတဲ့အတွက်အခုဒီအပြစ်ခတ်ရနာမှုလက်တွေ့ဖြစ်လာဖို့မဖြစ်မနေအရေးကြီးပါတယ်လို့ကုလသမဂ္ဂသံတမန်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အင်္ဂါနေ့ထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးတာနာကျော်နဲ့ကိုသားညွန်ဦးတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါတာယာဝရီအချင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့တပိတ်မောက်ចောင်းသားတွေနဲ့ဝန်းရံပြည်သူတွေကိုဒီကနေ့တာယာဝရီတရားရုံးမှာရုံးထုတ်စစ်ဆေးပါတယ်ဒီစစ်ဆေးမှုကိုလွတ်လပ်ပြီးတရားမျှတတဲ့တရားရေးစီရင်မှုဟုတ်မဟုတ်ဆိုတာကိုကိုယ်တိုင်သိရှိနိုင်ဖို့နိုင်ငံတကာတန်တမန်တချို့လာရောက်လေ့လာခဲ့ကြတယ်လို့ចောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေကပြောပါတယ်တာယာဝရီထောင်တွင်ထိမ့်သိမ်းထားတဲ့ចောင်းသားတွေထဲကအသက်မပြည့်သေးတဲ့ចောင်းသားတဦးကိုအာမခံပေးလိုက်ပြီးကလေးသူငယ်တရားရုံးမှာဆက်လက်တရားရင်ဆိုင်ရမှာဖြစ်ပါတယ်အသေးစိတ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြမှာပါ
ဟုတ်ကဲ့ပါပြဋ္ဌာန်းပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့လက်ဗရန်မျိုးမှာအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်ဖမ်းဆီးခံလိုက်ရတဲ့ဒီမိုကရေစီပညာရေးပင်မတပိတ်မောက်ចောင်းသားတွေနဲ့ဝင်းရံပြည်သူပေါင်း80ကျော်ကိုတာယာဝတီထောင်မှာထိန်းသိမ်းထားလိုက်တာဖြစ်ပါတယ်ဒီကနေ့မေလ12ရက်နေ့မှာတော့တာယာဝတီတရားရုံးမှာဒုတိယအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်ဒီစစ်ဆေးမှုတွေအတွင်းမှာ EU ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုဂျာမန်ပြင်သစ်နိုင်ငံအပါအဝင်၄နိုင်ငံကတန်တမန်အချို့တရားခွင်ကိုလာရောက်လေ့လာခဲ့ကြတယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်နေဥရောပဆန်းအောင်ကအခုလိုပြောပါတယ
်ဂျာမနီနိုင်ငံရဲ့အမေရိကန်နိုင်ငံရဲ့စစ်ဆေးနိုင်ငံရဲ့နိုင်ငံရဲ့ဂျာမန်ယူနိုက်တက်ဒီဖန်ဒါကအစ်တော်အားကြောင့်ဆိုင်ရာညီကြေးမှုတွေတော်တော်ကိုလည်းနားမလည်တော့ပါဘူး။အားလုံးမျိုးနိုင်ငံကနေပြီးလာပြီးတော့ကျောင်းသားတွေနဲ့ကျုပ်ဆောင်တယ်လို့တရားရုံးမှာကြွက်ချက်ပေးတဲ့ပုံစံ၊တရားစီရင်ရေးမှတ်တမ်းတွေပေးတဲ့ပုံစံ၊တော့ဆက်လက်တရားစီရင်ဟုတ်မဟုတ်နဲ့ပတ်သက်ပြီးတော့သူတို့တရားစီရင်ဖို့လာပါတယ်။ဟောတရားလို့ရဲမှုဥပဒေရာဤနည်းကျောင်းသားတပိတ်ကိုချုပ်ပေးပါတယ်ဆိုတော့ဤက မတ်တပ်တွေကလည်းညက်ပြီးနားတော်ရဲအဆင်ရောက်လာတယ်။အဲ့တော့ကျွန်တော်ကကျောင်းသားတွေပြန်လေဟိုရိုင်းနေညနာနေတဲ့ပေါ်မှာနားသားချက်တွေကိုပြတာတော့သူတို့တန်တမာနေနားတော်ပါတယ်။အဲ့တော့ဆိုလိုတာကတော့နိုင်ငံတကာကြီးသဒ္ဓရာအရှင်းဆုံးမှုနဲ့ပတ်သက်ရင်မပြောမတာဘူးအစီအမင်းသတိမိသားနဲ့ဒီတရားမပြည့်စုံချက်မှုကိုပြုလုပ်စေတယ်အဲ့ဒါပါပဲ
တပိမောင်ចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတာယာဝရီအကျဉ်းတော်ကနေဒီကနေ့ရုံထုတ်စစ်ဆေးမှုမှာចောင်းသားတွေကိုတရားစွဲဆိုထားတဲ့တရားလူကိုစစ်ဆေးခဲ့တာဖြစ်တယ်လို့ရှေ့နေကပြောပါတယ
်ဒီကနေ့ကျင်းရလောကဒီတိုင်းမှာတဲ့အမှုတွေပတ်သက်လို့စစ်ဆေးခြင်းတွေပါတယ်ចောင်းသားတွေကိုပြုလုပ်
ဒီကနေ့ရုံထုတ်စစ်ဆေးချိန်အတွင်းမှာပဲအထင်းသိမ်းခံတပိမောက်ចောင်းသားတွေကအသက်၁၈နှစ်မပြည့်သေးသူတပိမောက်ចောင်းသားမောင်အောင်မင်းခိုင်ကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့သူ့ကိုဆွဲဆိုထားတဲ့အမှုကိုတော့ပြန်ရုပ်သိမ်းတာမဟုတ်ဘဲနဲ့ကလေးငယ်များဆိုင်ရာတရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်
။အောင်မင်းခိုင်ရှင်ကတော့အာမခံရပါပါလိမ့်မယ်။ဒီကအသက်မပြည့်သေးတော့ကလေးငယ်ဖြစ်ပြောင်းပြီးတော့အာမခံပေးပါတယ်။ဘယ်လိုလုပ်လဲကျင်းရောရေးမရဆိုကလေးအကြတော့ဒီစာပြီးတော့ဘိုင်းကကလေးအကျတော့လည်းတဲ့သူ့ကိုနာမည်ပေးရမည်အဲ့ဒီတော့မှမူပြီးတော့အခုကျွန်တော်နေနေကြည့်ရတာလည်းပဲဒါဘုရားရောရမကန်လေးကြအမမာကကလေးတွေဟုတ်ဟုတ်ကြည့်ကြည့်ပေါ်ပါကြီးတာပေါ့ကြီးကအမေမတင်မှဒါလောက်မှမလုပ်ခဲ့တဲ့အတွက်တရားဥပဒေတော့တရားရုံးကဆရာဝန်ကိုစစ်ဆေးပြီးမှပြန်ဆုံးပြပေးရမှာဖြစ်ပါတယ
်အသက်မပြည့်သေးလို့အာမခံနဲ့ပြန်လွတ်လာတဲ့ရွှေဘိုခရိုင်အခြေခံပညာကျောင်းသားတမကဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ဟာလေဗရန်အကြမ်းဖက်မှုအတွင်မှာရဲလုံခြုံရေးတွေရဲ့အုပ်စုလိုက်ရိုက်နှက်ခြင်းကိုခံရပုံကိုနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခြင်းခံခဲ့ရတဲ့အသက်အငယ်ဆုံးတပိတ်မောင်ကျောင်းသားလည်းဖြစ်ပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုနိုင်ငံတော်အကြီးညိုပြက်စီမှုလူစုခွဲရန်ညှဉ်းဆန်မှုစူပူအောင်ကြွအောင်လှုံ့ဆော်မှုအပါအဝင်ပုံမှန်၅ခုနဲ့တရားစွဲဆိုပြီးရုံးထုတ်စစ်ဆေးနေတာဖြစ်ပါတယ်သူတို့ကိုနောက်တစ်ကြိမ်ရုံးချင်းရက်ကတော့မေလ26ရက်နေ့မှာပြန်လဲရုံးတင်စစ်ဆေးအောင်မှာဖြစ်တယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်ရှင်တွေကပြောပါတယ်ရှင
်မဆုမမင်းမြန်တင်ပြတော်တော်ပါရှင်တစ်ဆက်ထဲမှာပဲဒီကနေ့ည9နာရီတိုက်လေးလိုက်မှာလဲပညာရေးနဲ့ပတ်သက်ပြီးဆွေးနွေးကြမှာပါဘယ်ပညာရေးအကြောင်းကိုအဓိကထားဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
တော်တာရှင်များရှင်အရင်ဆိုရှယ်လစ်အစိုးရလက်ထက်မှာရောစစ်အစိုးရလက်ထက်မှာပါမြန်မာနိုင်ငံရဲ့အထက်တန်းပညာရေးစနစ်ကိုအမျိုးမျိုးစမ်းသပ်ပြင်ဆင်ခဲ့တာတွေကြောင့်ကျောင်းသားတွေအတွက်ရောပညာရေးစနစ်ကိုပါထိခိုက်စေတယ်လို့ဝေဖန်မှုတွေရှိခဲ့ပါတယ်ပညာရေးဥပဒေမူကြမ်းပြင်ဆင်ချက်ကိုဥပဒေအဖြစ်အတည်ဖြစ်လာဖို့စောင့်နေတဲ့အခုချိန်မှာတော့တက္ကသိုလ်ကောလိပ်တွေရဲ့တီးခြားလွတ်လပ်ခွင့်ကိစ္စကိုပြောဆိုနေကြသလိုအထက်တန်းပညာရေးစနစ်ကိုဘလို့ပုံစံအကောင်အထည်ဖော်မလဲဆိုတာမိဘဆရာတွေအကြားစိုးရိမ်မကင်းဖြစ်မှုတွေရှိပါတယ်အထက်တန်းပညာရေးစနစ်နဲ့ပတ်သက်လို့မိဘဆရာကျွမ်းကျင်သူပညာရှင်တွေရဲ့အမြင်ဘလို့ရှိပါသလဲအခုအင်္ဂါနေ့ညပိုင်းဓာတ်ရလေလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုလည်းကြိုပေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823555ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင
်ဒီကနေ့ည9နာရီတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါတယ်ရှင်တော်တော်ရှင်များရှင်မြန်မာနိုင်ငံကိုရောက်နေတဲ့နိုင်ငံတကာအမျိုးသမီးရဲရာအမေရိကန်အထူးတန်အမတ်ကြီးကက်သရင်ရက်ဆယ်ကမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအမျက်ဆုံးဖြေရှင်းကင်တွယ်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ခရီးစဉ်မတိုင်ခင်ကပြောကြားခဲ့ပါတယ်မေလ17ရက်နေ့အထိသူရဲ့ခီးစဉ်အတွင်းမှာမြန်မာအစိုးရအရာရှိတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်မှုတွေအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးဖို့ရှိတယ်လို့လည်းဆိုပါရယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြပါမယ်ရှင်
နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်အထူးတန်အမတ်ကြီးကက်သရင်ရက်ဆယ်ဟာဒီလ17ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာမျိုးသမီးတွေနဲ့မိခလိငယ်တွေရဲ့ပါဝင်မှုအခမ်းကဏ္ဍဟာအရေးပါလာတယ်လို့မြန်မာနိုင်ငံကမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအမြန်ဆုံးဖြေရှင်းကိုက်တွယ်သင့်တဲ့ကိစ္စတစ်ခုဖြစ်တာကြောင့်ဒီလိုမျိုးအခြေအနေတွေကိုသူ့ရဲ့ခီးစဉ်အတွင်းမှာဆွေးနွေးသွားမယ်လို့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာ Miss Russell ကသတင်းထုတ်ပြန်ခဲ့ပါတယ် မတက်ပြန်ဘီလာ73ရက်နေ့မှာတော့အမျိုးသမီးရဲ့တက်ကြွလှုပ်ရှားတဲ့အဖွဲ့တချို့နဲ့ Miss Russell တွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရတဲ့အခြေအနေတွေနဲ့လာမယ့်ရွေးကောက်ပွဲမှာအမျိုးသမီးတွေပုံပုံပါဝင်လာနိုင်ရေးအဓိကဆွေးနွေးမယ်လို့မတက်ပြန်မာဒီ Miss Russell နဲ့တွေ့ဆုံဖို့တရုတ်ကနေဖိတ်ကြားချက်ခတ်ထားရတဲ့ Travel Women အဖွဲ့ကမက်ခင်လီကပြောပါတယ်။
သူပါတွေကိုစိတ်ဝင်စားလဲပေါ့နော်သူပြောတဲ့ပုံမှာတော့မူတည်မှာပေါ့ဒါပေမဲ့ကျမတို့ကတော့ဒီအမျိုးသမီးတွေပေါ့ကုသမခွဲကြပြီးတော့ဆက်ဆံခံရမှုတွေအကျန်းဖက်ခံရမှုတွေဒါမျိုးတွေကိုလည်းကျမတို့ပြောမယ်ပေါ့ဒီဥပဒေလေးခုနဲ့ပတ်သက်တာလည်းပြောမယ်နောက်ပြီးတော့ဒီ2015ရေးကောက်ပွဲမှာအမျိုးသမီးတွေဒီပုံမပေါဝင်လာကျမတို့အမျိုးသမီးဖွဲ့တွေဘယ်လိုကြိုးစားနေတယ်ဘယ်လိုလုပ်နေတယ်ဆိုတဲ့ဟာတွေလည်းကျမတို့ကတော့အဲ့ဒါတွေတော့ကျမတို့လောလောဆယ်တော့ဆွေးနွေးမယ်လို့စဉ်းစားထားပါတယ်
โอเคสสแมคเคนีပြောတယ်ဥပဒေ၄ခုဆိုတာဘာကိုပြောချင်တာပါလဲရှင
်ကျမတို့၄ဆောင်ဥပဒေလို့ပြောတဲ့၄ခုလေ၄ဆောင်ဥပဒေလို့ပြောကြတယ်ကျမတို့ဘာသာကုပြောင်းခြင်းဆိုင်ရာဥပဒေလို့လက်ထပ်ထင်မြင်ခြင်းဆိုင်ရာဘုရားဘာသာအမျိုးသမီးများအထူးတလှတင်မြင်ခြင်းဆိုင်ရာဥပဒေတစ်ခါလူရဲ့ထင်မြင်မှုဆိုင်ရာဥပဒေပေါ့ဒီ၄ခုကကျမတို့အမျိုးသမီးတွေနဲ့တိုက်ရိုက်သက်ဆိုင်ပြီးတော့အမျိုးသမီးတွေကိုပို့ပြီးတော့ခွဲခြားဆက်ဆံလို့ဖြစ်နေတယ်လို့ကျမတို့ကိုတုံ့ပြန်ထားတယ်အဲ့ဒီတော့လေအဲ့အရာတွေနဲ့ပတ်သက်ပြီးတော့လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေရဲ့အခြေအနေတွေကိုကျွန်တော်တို့အဲ့အရာကိုရှင်းပြီးတော့ဆွေးနွေးမယ်လို့စဉ်းစားထားပါတယ
်ဒီနိုင်ငံကအမျိုးသမီးရေးရအမေရိကန်အထူးသံမတ်ကြီးနဲ့တွေ့ဆုံမှုကနေပြီးတော့ဘာရီမျော်လင့်ထားပါလဲရှင
်ကျွန်တော်တို့တင်ပြကြစီရတွေတင်ပြမယ်အဲ့ဒါဆိုရင်ဒီနိုင်ငံကလက်ရှိဖြစ်နေတဲ့အနေအထားတွေကိုသူတစ်ဖက်အမေရိကန်အပါအဝင်နိုင်ငံတကာကစိတ်ပြီးတော့အကောင်းမြင်လုံးနေတဲ့ဟာတွေကိုလည်းကျွန်တော်တို့ကပို့ပြီးတော့ဟုတ်ပြီသွားစီချင်တယ်ပေါ့နော်ပြီသွားစီချင်တဲ့ရင် Global Women ဆိုရဲပြတူကအမျိုးသမီးအရေးကြီးပြီးတဲ့ပို့ပြီးတော့လောက်ကြဖြစ်တဲ့အတွက်သူတို့ကနေမှထပ်ပြီးတော့သူတို့ရဲ့အစိုးရတွေကိုဒီထက်ပို့ပြီးတော့သင်ပြနိုင်တယ်ဆိုရင်တော့ဒီအစိုးရပေါ်မှာထားတဲ့မူဝါဒတွေကိုပြန်လည်တုံးတက်ပြီးတော့ပေါ့နော်ရှေ့လောက်ရမယ့်ဟာတွေနောက်2015အလောမှာဒီကောက်ပွဲမှာလောရမဲ့ဟာလို့တော့ပြေချာချာပြန်ပြီးသုံးသပ်နိုင်တယ်လို့ပြောလဲနေ
အမျိုးသမီးရဲ့လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Trigger Women အဖွဲ့ကမက်ခင်လေးပါMiss Russell နဲ့တွေ့ဆုံမှုရှိတဲ့အမျိုးသမီးလူငယ်သတင်းတောက်တချို့ကလည်းအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုတင်ပြမယ်လို့ပြောပါရယ်။မြန်မာနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကျပ်ဖတ်မှုတွေအမျိုးသမီးတွေအတွက်စီးပွားရေးဆိုင်ရာအခွင့်အလမ်းတွေတိုင်းပြည်ရဲ့ကြီးကြပ်ရေးနဲ့လူကြိုးရေးဆိုင်ရာကြိုးပမ်းမှုတွေအပြင်လာမယ့်2015ရွေးကောက်ပွဲမှာအမျိုးသမီးတွေရဲ့အရေးပါတဲ့အခက်ကဏ္ဍစတာတွေကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံဂျာယီဌာနကလည်းမေလ17ရက်နေ့ကသတင်းထုတ်ပြန်ထားတာပါ။အမျိုးသမီးရေးရာထူးထန်အပ Miss Russell ရဲ့ခီးစစ်အတွင်းမြန်မာအစိုးရရာရှိတွေနဲ့တွေ့ဆုံဖို့ရှိသလိုမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေအမျိုးသမီးအဖွဲ့တွေစီးပွားရေးလုပ်ငန်းရှင်တွေဘာသာရေးခေါင်းဆောင်တွေတရေထောက်တွေလူငယ်တွေနဲ့ပြည်တွင်းအိုးအိမ်ဆွတ်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုလည်းတွေ့ဆုံပါဖြစ်တယ်လို့ငွေကြေးရေးဌာနကသတင်းထုတ်ပြန်ထားပါတယ်။2013ခုနှစ်ဩဂတ်လမှာအမျိုးသမီးရေးရာအမေရိကန်အထူးထန်အပကြီးအဖြစ်စတင်တာဝန်ထမ်းဆောင်ခဲ့တဲ့ Miss Russell ဟာသမ္မတရဲ့ဒုတိယလက်ထောက်အဖြစ်နဲ့ရောဒုသမ္မတကတော့ဂျေးလ်ဘိုက်တန်ရဲ့အရာရှိချုပ်အဖြစ်နဲ့ပါတာဝန်တွေကိုထမ်းဆောင်ခဲ့မှုသူလည်းဖြစ်ပါရဲ့ရှင်
။မခင်ဖြူထွေးပါရှင်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုတော့သတင်းဆောင်မတဲ့ပုံတစ်ဆက်တည်းတင်ပြပါဦးမယ်။ဒီရက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာလို့ခေါ်တဲ့လေဆီပြေဒုက္ခသည်2000လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံပင်လယ်ကမ်းခြေတွေကိုရောက်ခလာခဲ့တဲ့အတွက်နောက်ထပ်လည်းပင်လယ်ကိုဖြတ်ပြီးဒုက္ခသည်တွေထ่าရောက်လာနိုင်တဲ့အကြောင်းသတိပေးချက်တွေထွက်ပေါ်လာနေပါရယ်။ထိုင်းနိုင်ငံမှာလူမောင်ခိုကုန်ကူးသူတွေကိုနှိမ်နှင်းနေတဲ့အတွက်ရိုဟင်ဂျာ1000လောက်ကိုပင်လယ်ပြင်မှာလူမောင်ခိုကူးသူတွေကဆွန့်ပစ်ခဲ့တယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောပါရယ်။ဥရောပဖက်ရွှေ့ပြောင်းအခြေချသူတွေအရေးနိုင်ငံတကာအာရုံစိုက်နေချိန်မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဖက်ကလေဆီပြေဒုက္ခသည်တွေအရေးနဲ့လူမောင်ခိုကူးမှုတွေလည်းပြန်ပြီးအာရုံစိုက်စရာဖြစ်လာခဲ့တာပါကိုငင်းချန်းကပြောပြပေးပါလိမ့်မယ
်မြန်မာအစိုးရအာဏာပိုင်တွေကတိုင်းပြည်အတွင်းမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုရောက်လာသူတွေဟာတစ်ဖက်နိုင်ငံကဝင်ရောက်လာတဲ့ဘင်္ဂါလီလူမျိုးတွေသာဖြစ်တယ်ဆိုပြီးအမြဲတစေပြောဆိုထားပါတယ်ဒါပေမဲ့လည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဘင်္ဂလားပင်လယ်အော်ကနေတဆင့်အရှေ့တောင်အာရှနိုင်ငံတွေကိုလှေစီးပြီးထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့ VOA ကိုပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ထိုင်းနိုင်ငံနယ်စပ်နဲ့နီးတဲ့မလေးရှားနိုင်ငံလန်ကာဝီကိုရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့လောလောဆယ်မလေးရှားနိုင်ငံအတွင်းကယာယီစခန်းတွေမှာနေထိုင်နေကြပါတယ
်။
ပရိုမီနာလို့ခေါ်တဲ့ရိုဟင်ဂျာအမျိုးသမီးတစ်ယောက်ကသူတို့လှေပေါ်မှာလူအယောက်900လောက်ပါခဲ့တဲ့အကြောင်းရခိုင်ပြည်နယ်မောင်းတောမှာတညာလုံးလမ်းလျှောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလှေတွေနဲ့ထွက်ခဲ့ပြီးနောက်ပိုင်းပင်လယ်ထဲမှာ3လလောက်ကြောင်မျောနေခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့ကအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံပိုင်နဲ့ပင်လယ်ပြင်တွေမှာလူမောင်ခိုကူးသူတွေရဲ့လှေတွေနဲ့လိုက်ပါခဲ့ကြတဲ့ထောင်ထဲချီတဲ့ဒုက္ခသည်တွေရောက်လာတဲ့အတွက်နိုင်ငံတကာအနေနဲ့ ဒီကိစ္စပေါ်စိုးရိမ်နေအကြောင်းပြောဆိုချက်တွေထပ်ထွက်ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်ဥယျာဉ်နှစ်တန်းခွဲလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်2011ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်အတွင်းအတိုင်းဝိုင်းနှစ်ခုအကြားပြည်ပခန့်တွေဖြစ်ပွားခဲ့တဲ့အခြေအနေတွေဆိုးရလာပြီးတဲ့နောက်မှာရိုဟင်ဂျာတွေဟာရှေ့တောင်အရှေ့နိုင်ငံတွေစီကိုထွက်ပြေးပြန့်နှံ့ရောက်ရှိလာနေတာဖြစ်ပါတယ်မကြသေးခင်ကအမေရိကန်ပြည်ထောင်စုကိုအလဲပတ်ရောက်ရှိခဲ့တဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးသူရရွှေမန်းကိုဝါရှင်တန်မြို့တော်ကာနဂီဖောင်ဒေးရှင်းမှပူးတွဲကျင်းပတဲ့ဆွေးနွေးပွဲမှာရိုဟင်ဂျာအရေးမေးခွန်းထုတ်မှုတွေရှိခဲ့ပါတယ်ဦးသူရရွှေမန်းကအခုလိုပြောဆိုပါတယ
်ရိုဟင်ဂျာဆိုတဲ့ဒီလူမျိုးစုနာမည်ကတော့မြန်မာနိုင်ငံမှာမရှိပါဘူးမြန်မာနိုင်ငံမှာတော့ပင်ဂလီလိုပဲခေါ်ပြောဆိုကြပါတယ်ဘယ်လိုပဲဖြစ်ဖြစ်ပင်ဂလီများဆက်လက်ပြီးတော့မြန်မာနိုင်ငံမှာနေထိုင်ဖို့အရှင်တန်ဖို့ကိစ္စဟာဥပဒေအရဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာအချိန်တတ်မှတ်ချက်တစ်ခုရောက်တဲ့အခါမှာသူတို့တွေဟာလည်းနိုင်ငံသားများဖြစ်သွားကြမှာဖြစ်ပါတယ်။ဒီလိုနိုင်ငံသားဖြစ်သွားတဲ့အခါမှာနိုင်ငံသားများရဲ့မူလအခွင့်အရေးအပြည့်အဝအရရှိဖို့အတွက်သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရအဖွဲ့နဲ့အဖွဲ့စည်းတွေမှလည်းတာဝန်ရှိပါတယ်။မြန်မာနိုင်ငံသားမစုလွတ်လပ်စွာကိုယ်ခွင့်ရှိပါလေ
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတော့ဒီနှစ်ပထမ3လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားနဲ့ရိုဟင်ဂျာဒုက္ခသည်2000ကျော်လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာခဲ့တယ်လို့ပြောပါတယ်2014ခုနှစ်ကရောက်လာခဲ့တဲ့အရေးအတွက်ထက်သုံးဆပိုများတယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်အတွင်းပြည်ပခန့်ကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းမရှိတဲ့ကာလပတ်လုံးဒေသတွင်းနိုင်ငံတွေမှာရိုဟင်ဂျာဒုက္ခသည်ဥယျာဉ်ဒီထက်ပိုပြီးများလာဖို့ရှိတယ်လို့လည်းသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
။ကိုငင်းချမ်းတင်ပြသွားတာပါ။အင်္ဂါနေ့ညနေပိုင်းစီစဉ်နေမှာကြင်ပြီးဆုံးတော့မှာပါ။ကျွန်မတို့ထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုနောက်ဆုံးကြန့်ရှိတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးသနာကျော်ကပြပြပေးပါအောင်ရှင်။
နေပေါ်နိုင်ငံမှာဒီကနေ့နေ့လယ်ပိုင်းကအပြည့်နဲ့ငရင်တစ်ခုထက်လှုပ်သွားပြီးတော့လူပေါင်းနောက်ဆုံးရတဲ့သတင်းအရဆိုရင်တော့42ဦးမကအသေးဆုံးပြီလို့သိရပါတယ်လူပေါင်း 1,118 ဦးလည်းဒဏ်ရာရရှိတယ်လို့ပြည်ထရေးဝန်ကြီးဌာနကကြေညာပါတယ်ပြင်အား 9.3 ရှိတဲ့ငရင်ဟာကက်သလန်ဒူမြို့တော်အရှေ့ဘက်မိုင်50နီးပါးကိုဗဟိုပြုလှုပ်ခတ်တာဖြစ်ပြီးတော့တနအီတွင်းမှာပြင်အား 6.3 ထိမြင့်တဲ့ငရင်ပါဝင်နောက်ဆက်တဲ့ငရင်6ခုထပ်ပြီးတော့လှုပ်သွားခဲ့ပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာလို့ဆိုတဲ့သူတွေအပြည့်ပါလာတဲ့အဆက်လက်တစီကိုအင်ဒိုနီးရှားအာဏာပိုင်တွေကကြားဖြတ်တားဆီးလိုက်ပါတယ်။အာချင်းမြောက်ပိုင်းကမ်းလွန်မှာအဲ့ဒီဆက်လက်ကိုအင်ဒိုနီးရှားရေတပ်ကတင်းနှင်းလာနေနှောင်းပိုင်းမှာတားဆီးခဲ့တာဖြစ်ပြီးတော့လေပေါ်ပါလာတဲ့သူတွေကိုအစားအစာရေနဲ့စေဝါအထောက်ပံ့တွေပေးပြီးတော့သူတို့လမ်းအတိုင်းဆက်ပြီးတော့လွှတ်လိုက်တယ်လို့အင်ဒိုနီးရှားရေတပ်ပြောခွင့်ရသူတူကပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုချီအပန်းဖြေမြို့မှာဒီကနေ့တွေ့ဆုံဖို့ရှိပါတယ်။ယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးကိစ္စပေါ်မှာနှစ်ဖက်သဘောထားကွဲလွဲမှုဖြစ်တာကြောင့်ဆက်ဆံရေးတင်းမာခဲ့တဲ့နောက်ပိုင်းမှာဒါဟာမစ္စတာကယ်ရီရဲ့ပထမဦးဆုံးရုရှားခီးစဉ်လည်းဖြစ်ပါတယ်။အခုသတင်းပတ်မှာပြုလုပ်ဖို့ရှိတဲ့အမေရိကန်နဲ့ပင်လယ်ကွေ့နိုင်ငံများထိပ်သီးဆွေးနွေးပွဲကိုတော့တက်ရောက်နိုင်မှာမဟုတ်တဲ့အကြောင်း Saudi Arabia ဘီရင်ဆယ်မန်ကသမ္မတအိုဘားမားကိုတင်းနှင်းလာနေတော့ကပဲဖုန်းနဲ့အကြောင်းကြားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမအေးသနာကျော်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American အတန်းညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရိုးကနေထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.